ဆောင်ရင်လည်းအခုကျမတို့ VOA မှာလာပြီးတော့ဆွေးနွေးပြတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ကျွန်တော်ပထမဆုံးဆံမတော်ရင်တွေကဟိုတရုတ်နိုင်ငံမှာဟိုဟာ UNICEF ကထာနေကိုစလဲဖြစ်နေနှစ်ပေါင်းများစွာတာဝန်ထမ်းဆောင်ခဲ့တယ်ပေါ့နော်နောက်ကုလသမဂ္ဂမှာလည်းဟိုနှစ်အကြာဆုံးပေါ့နော်27နှစ်ကျော်တာဝန်ထမ်းဆောင်ခဲ့တာပါဆိုတော့တရုတ်နိုင်ငံမှာဆံမတာဝန်ထမ်းဆောင်တဲ့အချိန်မှာဒီပေါ့နော်ကုလသမဂ္ဂရဲ့ဒီလုပ်ပိုင်ခွင့်တွေပေါ့နော်ကုလသမဂ္ဂနဲ့တရုတ်အစိုးရနဲ့ဆက်ဆံတာတွေဒီကြားထဲမှာအခြေအနေလေးတွေကျမတို့နည်းနည်းသိကြရစီ
ကုလသမဂ္ဂကဒီတရုတ်နိုင်ငံကိုသူဒီ UN OHCHR လို့ခေါ်တဲ့ဒီလူအခွင့်ရေးကုလသမဂ္ဂအဖွဲ့ကိုတရုတ်ပြည်မှာရုံးထောင်ဝင်တောင်းနေအဲ့တော့တရုတ်ကြည်သူသမ္မတနိုင်ငံအစိုးရမပေးဘူးအဲ့ဒါတစ်ချက်ပေါ့လေလုံးဝမပေးဘူးလာလို့တော့ရတယ်ဒါပေမဲ့မပေးဘူးနောက်တစ်ခုကဒီဟိုချင်းဟာရိုစစ်ချွန်တို့မှာငရင်ဖြစ်တော့ကျွန်မရှေ့ဆုံးရမယ်အဲ့ဒီမှာဘာတွေ့ရလဲဆိုတော့တဘာဝဒီဘေးအန္တရာယ်ကင်တွယ်တာရောဒီရှင်ကျန်းလူမျိုးတွေနဲ့တရုတ်လူမျိုးတွေနဲ့ပฏิပက္ခဖြစ်တာရောကျမတို့သွားတယ်ဒါပေမဲ့သွားခြင်းတိုင်းသွားလို့မရဘူးအစိုးရခွင့်ပြုချက်မပါဘဲမသွားရဘူးလုံးဝလင်းမြန်မော်တော်တက်ခွင့်မရှိဘူးအစိုးရခွင့်ပြုချက်မပါဘဲတရုတ်အစိုးရလည်းရှင်းလင်းပြတ်သားဟောပါတယ်သူလုံးဝပေးမသွားတဲ့နေရာတွေသွားလို့မရဘူးလုံခြုံရေးပဲအတွက်ပဲဖြစ်ဖြစ်ဒီနည်းနည်းဟိုနိုင်ငံရဲ့ဂုဏ်သိက္ခာကြမှာစိုးလို့ပဲဖြစ်ဖြစ်ဥမာဒီပြိုသွားတဲ့ကြောင်းနေပါလေ။နောက်ပိုင်းဒီနိုင်ငံသားတွေကိုဓာတ်ပုံကိုပေးမရိုက်တော့ဘူး
။နောက်ဆံမကအင်ဒိုနီးရှားမှာလည်းဒီအင်ဒိုနီးရှားမှာဒီဆူနာမီငငယ်လှုပ်တဲ့မလှုပ်ခင်တည်းကပေါ့နော်။အင်ဒိုနီးရှားမှာဆံမကဟိုပါပေါ့နော်။၅နှစ်ကျော်ကျော်လောက်ဟိုတာဝန်ထမ်းဆောင်ခဲ့တာပါ။ဆိုတော့အင်ဒိုနီးရှားအစိုးရနဲ့ဒီဆံမတို့ဒီကုလသမဂ္ဂနဲ့ပေါ့နော်။ဒီလှုပ်နဲ့ဆက်သွယ်ပြီးဆောင်ရွက်တာတွေအခြေအနေလေးတွေရောနည်းနည်းရှင်းပြပေးပါဆံမ။
အဲ့ဒီအချိန်တုန်းကဒီဇင်ဘာ26ရက်ပေါ့လေ2004မှာဆူနာမီဖြစ်တော့ကျွန်မအင်ဒိုနီးရှားမှာ UNICEF ဝန်ထမ်းပေါ့လေဟိုနံပါတ်1နေရာမှာရှိပါတယ်အဲ့ဒီအချိန်တုန်းကဆိုလို့ရှိရင်ဒေါက်ကင်မြင့်တက်လည်းကြာဘူးပါလိမ့်မယ်အားလုံးပဲတခါလေပျက်စီးသွားတယ်ရုံးနေရောလူတွေရောလူတွေကတိမ့်လိုက်ချီပြီးတည်တယ်အဲ့တော့အဲ့ဒီအချိန်မှာဒီဟိုအင်ဒိုနီးရှားအစိုးရကလည်းရှင်းရှင်းပြောရင်တရုတ်လောက်တော့မချမ်းသာပါဘူးမချမ်းသာတော့သူကဒီရေဘေးဒုက္ခတွေတွေနေဖို့အတွက်ဒုက္ခတွေစခန်းတွေဆောက်ပေးတယ်ဆောက်ပေးတော့လည်းသူ့အနေနဲ့ကတော့ကောင်းကောင်းမွန်မွန်ဆောက်ပေးတယ်ပေါ့သူတတ်နိုင်တယ်လို့ပေါ့ဒီတစ်သားနဲ့ဒီတက်မိုးတွေပါနေနဲ့နေမှာပေါ့အခိုင်မာတော့မဟုတ်ဘူးဒါယာယီဒုက္ခတွေစခန်းဆိုပြီးဆိုအဲ့ဒီမှာဒီဗမာပြည်မှာနာမည်ကြီးနေတဲ့ UNHCR ပေါ့လေဒုက္ခတွေများဆိုင်ရအဖွဲ့အဲ့ဒီအဖွဲ့ရပြောတယ်ဒီဟာတွေအားနဲ့ဒီအင်ဒိုနီးရှားအစိုးရဆောက်တာကတဲ့မကောင်းဘူးတဲ့ဒါသူတို့ဒီနိုင်ငံတကာစံနှုန်းနဲ့မမီဘူးတဲ့ဒုက္ခသည်တွေဒီမှာနေလို့မသင့်တော်ဘူးဘာညာဆိုပြီးသူကကန့်ကွက်တယ်ဒီအပြစ်ရှာတယ်အဲ့တော့ဒီအင်ဒိုနီးရှားအစိုးရကဘာလုပ်တော့ဆိုတော့သူကပြောတယ်ဒါငါတို့တန်းနိုင်လောက်ငါတို့ဆောက်တာတဲ့နောက်ပြီးဒီ UNHCR ဆိုတာလဲဒုက္ခသည်တွေနဲ့ပဲဆိုင်တဲ့အတွက်တကယ်တော့ဟိုအင်္ဂလိပ်လိုတိတိကျကျပြောရင် refugee ပေါ့ refugee နဲ့ဆိုင်တဲ့အတွက် refugee ဆိုတာဒီပြည်နိုင်ငံကလာတဲ့ဒုက္ခသည်ကိုပြောတာเนาะအဲ့တော့ကိုယ်နိုင်ငံအတွင်းမှာရေပြီးဒုက္ခသည်ကို refugee လို့မခေါ်ဘူးအင်္ဂလိပ်လိုအဲ့တော့ခင်ဗျားတို့နဲ့မဆိုင်ဘူးねခင်ဗျားတို့ထွက်ဆိုပြီးတစ်နှစ်လောက်ထုတ်လိုက်တယ်နောက်တစ်ချက်ကဒီအချဲပြည်နယ်မှာဒါဆူနာမီမဖြစ်ခင်လေးတဲ့နှစ်ရှည်လာများအနှစ်38ဖြစ်ခဲ့တယ်စစ်ဖြစ်တော့ဒီစစ်ဖြစ်တဲ့နေရာတွေကိုသွားကျင်နိုင်သွားလို့မရဘူးကျမတို့အနေနဲ့ကျမတို့ဒီကလေးငယ်တွေအတွက်ဆေးတွေပို့တာတို့ဆေးတွေတူလုံးထားဖို့ရေခဲတက်တာပို့တာတို့ကိုချင်းလို့ခေါ်တာပေါ့ဒါတွေအတွက်ဆိုရင်တော့တို့ခွင့်ပြုတယ်ဒီလိုသတင်းတောက်တို့ဟာတို့ခွင့်မပြုဘူး UN လည်းခွင့်မပြုဘူးတို့ဒီအဖွဲ့တိုင်းခွင့်မပြု
ဒီအဲ့ဒီအချင်းအဆိုးပါပေါ့နော်အဆိုးရရဲ့ဟိုအကြံပေးနေနဲ့လုတ်ခဲ့ဥပါလေဆိုတော့အဲ့ဒီကဒီမြန်မာနိုင်ငံနဲ့လောက်ရတဲ့အတွေ့အကြုံလေးနည်းနည်းပြောပြပေးပါဒီကလောက်ရခံရတဲ့အနေပေါ့နော်တခြားကုလသမဂ္ဂတခြားနိုင်ငံတွေမှာလောက်တာနဲ့မြန်မာနိုင်ငံမှာလောက်ရတာဘာကွာလဲသိချင်လို့ပ
ါကျမအနေနဲ့မြန်မာပညာရှင်အနေနဲ့ဒီအစိုးရကိုအကြံပေးတဲ့အဖွဲ့မှာဥက္ကဋ္ဌလုတ်တာဒီရေကြီးရေရှမ်းဘာဖြစ်ဆိုတရုတ်ပြည်အတွေ့အကြုံဆူနာမီဒီရှစ်နိုင်ငံအတွေ့အကြုံနောက်တော့ဒီအင်ဒိုနီးရှားအတွေ့အကြုံဒါတွေပါရှိတော့အဲ့ဒီတုန်းကဟိုကျမကိုခန့်လိုက်တာ ဟိုဥက္ကဋ္ဌအနေနဲ့အကြံပေးအဖွဲ့ရဲ့ဥက္ကဋ္ဌရည်ကြီးရရှံပေါ့လေဆိုအဲ့ဒီမှာဒီကုလသမဂ္ဂတွေနဲ့ကုလသမဂ္ဂအဖွဲ့တွေနဲ့ကမ္ဘာပံအဖွဲ့တွေနဲ့လှုပ်တာသူတို့ဟာဒီလှုပ်တာတော့စည်နာကောင်းပါတယ်တော်တော်များများအထူးဖြင့်ဒီ UNDP ကတော်တော်လေးစည်နာကောင်းတယ်ပေါ့လေဒါပေမဲ့ဟိုကိုယ်နိုင်ငံအကြောင်းမသိတာတွေအများကြီးမသိတာအများကြီးဆိုတော့အမှားတွေရေးတာတွေပါတယ်ကျမတို့ကမရှိဘူးဆိုတော့တော်တော်မှားယွင်းမယ်ဥပမာတစ်ချက်ပြောမယ်ဆိုရင်သူတို့ကပြောတယ်ဒုတ်ရှိရှိနဲ့ရမ်းပြီးဒီမြန်မာအမျိုးသမီးတွေအားတဲ့ညီတို့အိမ်တို့ပိုင်ဆိုင်ခွင့်မရှိဘူးကဲ့ဟမ်အဲ့တော့ကျမပြောတယ်ဟင်ဒါဘယ်ကလာလဲပေါ့ဒီကမဟုတ်ဘူးတဲ့ဒါဟိုဒီဟိုစာတန်းတစ်ခုอ่ะပေါ့အဲ့တော့စာတန်းကိုကျမတကြည့်တော့ဒါဟိုအင်္ဂလိပ်မှာတယောက်ရေးထားတာကို Oxfam ကအင်္ဂလိပ်မှာတယောက်ရေးထားတာသူကဒီမင်းမှုဘက်မှာသွားပြီးလူတွေ့အင်တာဗျူးတွေလုပ်ပြီးအဲ့လိုရေးတယ်ခက်တာသူအင်တာဗျူးလုပ်တဲ့လူတွေကအလုံးဆင်းတဲ့မိန်းမတွေရောယောက်ျားတယောက်မှမြင်မပိုင်ဘူးအဲ့ဒါကြောင့်အဲ့လိုဟာမျိုးပေါ့လေ
မကြသေးခင်ကပဲဒီမြန်မာနိုင်ငံလူခွေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထူးခံထားတဲ့ကိုယ်စားလှယ်တူဟိုကမစ်ညာဟင်းလီပါသူလာတယ်လာပြီးတော့သူတက်ပြအချိန်ပဲပေါ့နော်ဒီအစိုးရတက်လက်ထက်မှာလာပြီးတော့အခုပြန်သွားတဲ့အခါမှာအစီရင်ခံစာရေးတယ်ရေးတာကိုစက်တော်မှာပြင်းပြင်းထန်ထန်ကန့်ကွက်ကြပါတယ်တချို့ကဆိုရင်ဟိုရခိုင်ဘက်ကဆိုရင်ဘူးဒီတော်ကကိုယ်စားလှယ်တယောက်ကဆိုရင်ဒီကကုလသမဂ္ဂရဲ့နိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်မြန်မာနိုင်ငံထဲမှာလုပ်ပုံဆိုင်ပုံဟာဒေတာတွေမှာစိန်ဝန်းကွဲပြားမှုတွေဖြစ်စေတယ်ပေါ့နော်ဒါကြောင့်မို့လို့နောက်ဆိုမလာဖို့တော့တောင်းဆိုတဲ့အထိဖြစ်လာပါတယ်ကုလသမဂ္ဂနဲ့နိုင်ငံကအဖွဲ့အစည်းတွေမြန်မာနိုင်ငံနဲ့လုပ်ပုံကိုင်ပုံနဲ့ပတ်သက်ပြီးဆင်မကိုယ်တိုင်အတွေ့အကြုံပေါ့နော်အဲ့ဒါလေးကိုနည်းနည်းပြောပြပေးပါဘလို့ဆင်မအနေနဲ့မြင်တဲ့ကုလသမဂ္ဂရဲ့အခန်းကဏ္ဍပေါ့နော
်သူဒီလူအခွင့်အရေးနဲ့ပတ်သက်တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်တွေရဲ့အခန်းကဏ္ဍကိုပြောချင်ပါတယ်ဆိုတော့ဒီကမ္ဘာမှာ UN မှာ190နိုင်ငံရှိပါတယ်190နိုင်ငံတည်းကဒီအထူးလူအခွင့်အရေးကိုယ်စားလှယ်တွေခန့်ထားတဲ့သူတို့ရဲ့ဟိုသူတို့ကိုခန့်နေဟိုအဖွဲ့ပေါ့လေအဲ့ဒါဒီ Human Rights Council လူအခွင့်အရေး Council လို့ခေါ်တယ်အဲ့လူအခွင့်အရေး Council ကသူတင်ပြချက်တရား25ချက်ရှိတယ်အဲ့25ချက်မှာ20ဒီပြင်းပြင်းထန်ထန်ကန့်ကွက်တဲ့စာတမ်းတွေပေါ့အချက်20ဟာ Israel ကိုကြီးပဲကန့်ကွက်တယ်နော် Israel ဆိုတာအရှိအလယ်ပိုင်းမှာတခုတည်းသောဒီမိုကရေစီအစ္စရေးကိုကန့်ကွက်တယ်လေးခုကမြန်မာနိုင်ငံကိုကန့်ကွက်တယ်တခုကမြောက်ကိုရီးယားကိုကန့်ကွက်တယ်ဆိုတော့ကျန်တဲ့186နိုင်ငံမှာလည်းလူအခွင့်အရေးချိုးဖောက်တဲ့နိုင်ငံတွေကအများကြီးရှိတယ်အဲ့ဒါတခုမှမပြောဘူးအဲ့တော့ဒီမက်ဒမ်ယန်ဂီလီကိုပညာရှင်အနေနဲ့ကျွန်မလေးစားပါတယ်အာသို့တော်လည်းပဲသူ့ကိုခန့်တဲ့အဖွဲ့အစည်းဟိုကမဖြစ်ဘူးပေါ့လေတမတမလည်းမရှိဘူးနောက်ပြီးနိုင်ငံတိုင်းမှာလည်းသူတို့ကမခန့်ရဲဘူး။ဘာဖြစ်လို့မခန့်လဲ။တရုတ်ပြည်တို့ကတော့လည်းမခန့်ဘူး။တရုတ်ပြည်တို့ဗီယက်နမ်တို့ကအခုသူတို့ဒီအထူးကိုယ်စားလှယ်တွေခန့်ထားတာဟို၈ယောက်လောက်ပဲရှိတယ်။ဒီယာဒူးနဲ့လေ၈ယောက်။နောက်ပြီးဟိုဟာရှိသေးတယ်ပညာရှင်ဆိုပြီးခန့်ထားတာအလုံးပေါင်းမှ12ယောက်။ဘလို့ပဲဖြစ်ဖြစ်လက်တဆုပ်စာပဲရှိတယ်။အဲ့တော့ကျမတို့နိုင်ငံအနေနဲ့ညင်းရတယ်။လောင်းတော့ကညင်းတယ်။မလာနဲ့ဆိုပြီးပြေးမလာဘူးတီးလင်ကလည်းအင်းတီးလင်ကလည်းညင်းမယ်ထင်တယ်လာဝကတော့ညင်းတယ်ဖိလစ်ပိုင်က23ကတောင်းဆိုခြင်းခံရတယ်လာပြစီလာပြစီဆိုပြီးဆိုအဲ့လိုအင်ဒိုနီးရှားဆို21ခါတောင်းဆိုတယ်နှစ်ခါပဲသူတို့ကိုပေးဝင်တယ်အဲ့တော့အဆုံးကျတော့မင်းစရာရှိတာကပေးမှုဝင်တဲ့အထူးကိုယ်စားလှယ်တွေကိုဘယ်လိုလုပ်လဲဘယ်လိုလုပ်လဲဆိုတော့မြောက်ကိုရီးယားအတွက်ခန့်ထားတဲ့အထူးကိုယ်စားလှယ်အပြီးမြန်မာနိုင်ငံကပြည်သက်တည်တည်ပါတယ်မစ္စတာကင်တာနာပါအဲ့တော့သူကမြောက်ကိုရီးယားအတွက်မြောက်ကိုရီးယားသူ့ကိုလက်မခံတဲ့အတွက်ကြောင့်တောင်ကိုရီးယားရဲ့ဂျပန်ရဲ့နောက်ပြီးတခြားနေရာရဲ့သူအစီရင်ခံစာတွေတည်ရပါတယ
်ဟုတ်ဆရာလူခွင့်ရေးချိုးဖောက်တဲ့လို့ဒီကဘာသတ်မှတ်ထားတာပေါ့နော်အဲ့ဒီထဲမှာမြန်မာနိုင်ငံကပါနေတယ်မြန်မာနိုင်ငံလည်းတနိုင်ငံအနေနဲ့ပါတယ်ပေါ့နော်ပါတယ်ဆိုတော့ဒီလိုနိုင်ငံမျိုးကိုဒီလိုမျိုးဒီအထူးကိုယ်စားလှယ်ကြီးခန့်ပြီးတော့လာဖို့မသင့်ဘူးလားဆရာမ။အ
ဲ့ဒါဆိုလို့ရှိရင်လူခွေချိုးဖောက်တာချိုးဖောက်မှုများရှိတာတော့အမှန်တယ်။ဒါပေမဲ့မြန်မာနိုင်ငံတစ်ခုတည်းလားမင်းစရာဖြစ်လာတယ်။ဘာဖြစ်လို့မြန်မာနိုင်ငံတဲ့အချင်းနဲ့အများကြီးဆိုးတဲ့နိုင်ငံတွေရော တမတမမဆက်ဆံနဲ့သူတို့စီကိုလည်းလွတ်နေအားလုံးတော့နောက်တစ်ခုကလည်းဒီအထူးကိုယ်စားလှယ်တွေကဘလို့အစင်ခံစားတွေထွက်လဲဆိုတာရှိတယ်နော်ဒီသူတို့အစင်ခံစားတွေဟာနိုင်ငံတစ်ခုရဲ့အချုပ်ချာအာဏာလားထင်တော့ဘယ်နိုင်ငံမှတန်ကြီးခံနိုင်မှာမဟုတ်ဘူးဩစတြေးလျလည်းဒီဩစတြေးလျလိုနိုင်ငံမျိုးလည်းဒီလူခွေးကောင်စင်နဲ့ပြဿနာတက်တယ်သူတို့ခိုင်းထားတာတွေမလုပ်လို့တယ်ဩစတြေးလျဘာဖြစ်ဆိုဒီနိုင်ငံသားအဖြစ်ကျုံးမမှာတင်ထားတဲ့ဒုက္ခတွေတွေကိုဩစတြေးလျလက်မခံလို့ဆိုပြီးမြန်မာနိုင်ငံလိုပဲပေါ့အဲ့ဒါကြောင့်အဲဒါမဲ့ဩစတြေးလျကိုကြတော့မဆူမဆဲရဘူးလေနိုင်ငံကြီးဆိုတော့မဆူမဆဲရဘူ
းဟုတ်ကဲ့ဆရာဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီအေးပေါ့နော်ဒီလိုမျိုးရှောက်ပန်းတဲ့အချိန်မှာဒီကုလသမဂ္ဂကနေပြီးတော့ဒီလိုမျိုးကုလသမဂ္ဂရဲ့အခန်းကဏ္ဍပေါ့နော်ဘယ်လိုလုပ်ရင်ကောင်းမလဲအဲ့ဒါလေးအချင်းချင်းပြောလိုက်ပြောပြပါဦ
းကုလသမဂ္ဂကကောင်းတာကြီးအများကြီးရှိပါတယ်ကောင်းတာမကောင်းတာလဲကိုယ်လဲတာဝန်ထမ်းဆောင်ခဲ့ဘူးတဲ့အလျောက်အဲ့ဒီတိုင်းပြည်မှာရှိတဲ့ဌာနေကိုယ်စားလှယ်တွေပေါ်မူတည်ပါတယ်။ဒါလူပေါ်အများကြီးမူတည်တယ်။နောက်ပတ်စံဘလောက်ရှိလဲဆိုတာလည်းမူတည်တယ်။ဒီသူ့ရဲ့ရုံးအဖွဲ့အစည်းမှာပတ်စံမရှိရင်ရှင်းရှင်းပြောရင်ပတ်စံပေးတဲ့နိုင်ငံတွေအကြိုက်လိုက်လုပ်တဲ့ကုလသမဂ္ဂအဖွဲ့တွေလည်းရှိပါတယ်။တော်တော်များများအဲ့လိုပါပဲ။ဒါပေမဲ့မကောင်းလို့မဆိုလို့ဒီချမရေးတို့ပညာရေးတို့လူမှုရေးတို့ဒါတွေအများကြီးကိုလှုပ်ဆရာတွေရှိပါတယ်နိုင်ငံကြီးကိုဝင်မဆွတ်ပဲနဲ့ဘာဖြစ်ဆိုအခုပြောတာတွေတချို့ကနိုင်ငံကြီးကိုထိတယ်နောက်တစ်ခုကကိုယ့်ရဲ့အချုပ်ချာအာဏာအာဏာကိုထိ
တယ်ဟုတ်ကဲ့ပါဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်အခုလို VOA မှာလာပြီးတော့ဆွေးနွေးကြရတဲ့